တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတွင်းကူးတန်းသွားလာမှုခရီးသွားလုပ်ငန်းတွေဈေးတွေကိုပါထိန်းချုပ်ထားတာကြောင့်မြန်မာနယ်စပ်ကနေတစ်သီးအဝယ်လဲရက်ဆိုင်လူနီးပါးဖြစ်နေပါတယ်။အဝယ်ကျသလိုဈေးလည်းကျနေတာပါ။ဖျဲသီးနဲ့သခွားသီးအများဆုံးထွက်တဲ့ရာသီမှာတရုတ်ကိုပြန်လဲတင်ပို့နိုင်မယ့်အလားအလာရှိနိုင်ပါသေးသလား။စိုက်ခင်းလုပ်ငန်းရှင်တွေအတွက်နယ်စပ်ကုန်သွယ်ရေးအခြေအနေကဘယ်လိုများရှိနေပါသလဲ။မူဆယ်၁၀၅မိုင်ကုန်သွယ်ရေးဆောင်ကခွာညိုတစ်သီးပွဲရုံလုပ်ငန်းရှင်ဆိုင်ခင်မောင်ကိုစကိုက်ကနေဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြထားပါတယ်။
စိတ်တွေမပိတ်ဘူးဆိုပေမဲ့တရုတ်ဘက်မှာသူရဲ့ဟိုကူးဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟိုရောဂါကိုထိန်းချုပ်ဖို့ဒီနယ်တစ်ခုနဲ့တစ်ခုအသွားအလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်။ဒီလိုထိန်းချုပ်ထားတော့ဝယ်လက်တွေဒီဒီမားကနေမသိနိုင်ဘူး။မသိနိုင်တော့ဝယ်လို့အားကျတယ်။နောက်ပြီးတော့သူ့ပြည်မှထဲမှာဒေးခွက်တွေဆိုတော့မြင်များကပိတ်ထားတာရှိတယ်။ပိတ်ထားတယ်ဆိုတာဈေးတွေပိတ်တော့အဝယ်တွေမရှိဘူး
။အရောင်းရရတဲ့နှုံးနဲ့တွက်ကျင်တော့ခါတန်းရောင်းရတာထက်ဘယ်နှရာခိုင်နှုံးလောက်ကျသွားပါလိမ့်ရှင်
။ခါတန်းရောင်းရတာထက်ဒီဖယဲသီးအပိုင်းမှာ900ရာခိုင်နှုံးလောက်ကျသိမ်းသွားတယ်။ကျွန်တော်တခွားမွေးကြတော့ဒီခါတိုင်းရောင်းရတာထက်300ရာခိုင်နှုန်းလောက်ကပမာဏအားဖြင့်ကျသိမ်းတာပေါ့လေနော်ဒီတည့်ရက်ဒီရဲ့အခုလက်ရှိနဲ့တွေ့မယ်ဆိုရင်တော့ဒီရောင်းရတဲ့ပမာဏက80-90ကြီးကိုကျသိမ်းသွားတယ်ဒီရောင်းသိအနေနဲ့ပြောမယ်ဆိုရင်တော့ဒီခရဲသီးကလေဒီတိုင်းပဲ80ရာခိုင်နှုန်းထိဟိုဈေးကျသိမ်းသွားတယ်80-90တခွားမွေးဆိုရင်90ကနေ40အတွင်းမှာဈေးနှုန်းကျသိမ်းမှုလေးရှိတော့တယ်เนา
ะရှင်ကအခုနည်းနည်းလေးတော့ပြန်တက်လာပြီဆိုတော့အနေထားမျိုးဟိုဆရာပြောရဲဆိုတော့ရှင်းအလားလားပေါ့เนาะဆရာတို့ဘယ်လိုမျှော်မှန်းထားပါသလဲ
ကျွန်တော်ရှင်းအလားလားကိုပြောရမှာဆိုတော့ဒီဒီရုပ်ခက်ကသူ့ယောဂကျင်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးမူပြီးဒီခုဖေဖော်ဝါရီလနောက်ပေါ့နော်ဖေဖော်ဝါရီ18ကနေ23ရက်အတွင်းမှာတော်တော်များများတော့သူထိန်းချုပ်နိုင်ဖို့သူလက်ကလည်းမျောလိမ့်မယ်။နောက်ပြီးတော့ထိန်းချုပ်နိုင်ပြီဖြစ်စေမထိန်းချုပ်နိုင်ပြီဖြစ်စေသူလက်ကလည်းဗတ်မဲ့သူရဲ့သုရရံတရားတွေဆိုတော့များများလဲအဲ့ဒီရဲ့ဘိုင်းမှာသူကပြန်ပြီးလဲပတ်လိမ့်မယ်။ဒီသူတော်တဲ့အတိကတဲ့ဘုဆောင်ရေးကန္တာနောက်ပြီးတော့သူခက်ကပညာရေးကန္တာကျမ်းမာရေးကန္တာနောက်ပြီးဒီအုပ်ချုပ်ရေးအပိုင်းတွေပေါ့နော်နောက်အတော့ဖွင့်ဒီသိမှုအပိုင်းတွေကိုစတင်ပြနေတယ်တချို့ကလည်းပတ်ဖို့တာကူနေတယ်ဒါမဲ့အရေးကြီးဆုံးကပါလဲဆိုတော့သူရဲ့ခီးသွားလာရေးကဏ္ဍခီးသွားလာရေးကဏ္ဍနဲ့ဆက်ဆိုင်နေတဲ့ဟိုတယ်ရက်တော်အဲ့ဒီကံအဲ့ဒီအပိုင်းတွေမှာပုံမှန်အခြေအနေချစ်မှကျွန်တော်တို့တစ်ပြီးတွေစားသုံးမှုကလည်းတစ်ပြေးပြေးပက်လာသူကလည်းပုံမှန်အခြေအနေချစ်ပြီးတာနဲ့ကျွန်တော်တို့ရဲ့ရောင်းဝယ်မှုကျွန်တော်ရဲ့သိက္ခာချက်ချင်းပက်လာမယ်လို့တော့မမြင်မမြောက်လေးနိုင်ပါဘူး။ဘာလို့လဲဆိုသူကတော့အချိန်နဲ့ကြီးနေတော့ပြီးတဲ့နောက်မှာလိုက်လာပြီးတော့သူရဲ့စားသုံးမှုပမာဏကလည်းတပြေးပြေးပက်လာလိမ့်မယ်။ခုနပြောလို့ဒီသွားကဏ္ဍပေါ်မှာကျွန်တော်တစ်သေးဒါလည်းညီခုနေရတယ်။
အဲ့တော့ဆရာအနေနဲ့ဟိုဒီငကကုံတဲ့ကြီးတူအနေနဲ့ပြည်ရင်းကဒီစိုက်ပျိုးထုတ်လုပ်သူတွေဖျဲခင်သခွားခင်ပိုင်ရှင်နေပေါ့နော်သူတို့ကိုဆရာဘာများအကြံပေးနိုင်ပါသလဲဆုံးရှုံးမှုနည်းအောင်ပေါ့လေ
ကျွန်တော်တို့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချတဲ့တောင်သူတွေကိုအကြံပေးချင်တာလုံးလုံးဆိုင်အသေးအဆုံးအခြေအနေကိုကျွန်တော်ရှုံတွေ့နေရတယ်နောက်ပြီးတော့အခုဒီဖက်ကိုလုံးလုံးဆိုင်တင်ဖို့မယ်ဆိုရင်တော့ဒီဖက်မှာရှိတဲ့ဝန်ဆောင်မှုအစိုးရသူတွင်ရတဲ့အခွန်အခနောက်ပြီးတော့ဒီတည်ယူပို့ဆောင်မှုစရိတ်နောက်ပြီးတော့ထုတ်ပို့မှုစရိတ်တွေနဲ့ဘယ်လုံးမှမကမိပါဘူးဒါကြောင့်အခုလောလောဆယ်ကျွန်တော်ခြံထဲမှာရှိနေတယ်လက်ဆက်နေတဲ့အသေးတွေခဏခိန်းထားမယ်နောက်ပြီးတော့ပုံထားမယ်အဆုံးရှုံးခံရင်လည်းကိုယ်ခြံထဲမှာအဆုံးရှုံးခံတာမှဒါတရင်မရင်းရတာဘူးလေနော်အဲ့ဒီဟာထပ်ပြီးတော့အချိန်လေး အခုအချိန်နေနဲ့ဒီဘက်ကိုတင်ဖို့မယ်ဆိုတော့နောက်တည်ရင်းရင်းရပါလိမ့်မယ်ဆိုတော့နေရင်းစလုံးရှုံးသွားနိုင်အရှုံးတက်တာတော့အချိန်မီကိုစောင့်ကြည့်ရုံပဲရှိဒီဖက်ပို့ပြီးတော့လည်းကျွန်တော်အကြံပေးလို့မရပါဘူ
းဒီကုန်းစည်းအဝင်ပေါ့နော်ဆရာတို့ဒီဒိုင်းကိုကုန်းစည်းဝင်လာရောက်တော့ဘလို့ပုံစံမျိုးနဲ့ဝင်နေလဲတောင်သူတွေကဆက်ပြီးတော့ပဲပို့နေလို့ဆရာတို့ကုန်းစည်းဒိုင်းနေမှာဒီအပီးနှံနေအာပူရှံနေတဲ့အနေအထားမျိုးရှိပါသလား
အခုအနေအထားအရတည်တည်ပို့တဲ့တောင်သူတွေလည်းတည်င်းနဲ့ချက်လက်တော့တီးကြတယ်တည်င်းချက်လက်တီးကြတော့ဒီမှာသေးခွက်နည်းနည်းဖြစ်တဲ့တခွားမွေးတော့နည်းနည်းပမာဏတစ်ခုနဲ့တင်နေတာတွေ့ရတယ်တခွားမွေးရအစီး90ကနေ80အသွေးမှာနေစဉ်ဝေနေတရောင်းရတယ်ဖရေတီးကြတော့ရောင်းလို့ဟိုမရတဲ့သဘောအယောင်ဝိုက်ကိုရက်ထားရရက်ထားလူနေနေအခြေအနေပဲမျိုးရှိဒီလက်ရှိအခြေအနေပေါ်မှာတောင်လူတွေကိုထိန်းချုပ်ဖို့တိုင်တောင်လူတွေကိုလျှော့ပြီးတင်ဖို့တော့ကျွန်တော် message ပေးနိုင်တယ် message ပေးနိုင်ခဲ့တယ်ဒီတော့ဒီတင်ဖို့တဲ့ပမာဏလည်းကျပင်းလာတော့ဒီသူ့ရဲ့ဝယ်လို့အားနဲ့သူ့ဟာသူတော့အချိုးညီနေတာတွေ့ရတယ်ဒီဝိသီမှာပုံနေတာမျိုးတော့မရှိဒီခက်တဲ့ရက်ပိုင်းတွေကကျွန်တော်ဒီဝါဒိန်ကွေးမှာပုံနေတဲ့ဖရဲသီးတွေတန်တင်900လောက်ရှိတယ်အဲ့ဒါလည်းနေသိတယ်ဖယ်တန်ဆိုင်900တန်ပုံပုံပုံပြီးတော့ပုံသွားတဲ့လောက်ကိုဖြစ်နေတာတွေ့ရတယ်ဒါဆုံးရှုံးနေတာမှုတွေပါလေနော်